ပညာရေးဝန်ကြီးဌာနလက်အောက်ကဝန်ထမ်းတွေနဲ့ဆရာဆရာမတွေကိုအမြင့်တက်ပြီးပညာရေးဆိုင်ရာပြပခီးစဉ်ဖိတ်ကြားမှုကိုတားဆီးပိတ်ပင်တာဟာနိုင်ငံတကာပညာရေးစနစ်လက်လာမှုတွေနဲ့တင်ယူစူးစမ်းမှုတွေကိုပိတ်ပင်တားဆီးရရောက်တဲ့အတွက်ပြန်ရောက်သိမ်းပေးဖို့နဲ့ပြပလက်လာမှုတွေကိုပညာရေးဝန်ကြီးဌာနဘက်ကပူးပေါင်းဆောင်ရွက်ဖို့ဆရာဆရာမတွေကတောင်းဆိုလိုက်ကြပါတယ်ဒါနဲ့လို့အဖွဲ့ကြီးတွေကလည်းလူရေးခေါ်ယူပြီးအခွင့်အရေးကိုအတုံးချမဲ့အရေးကိုတော့စစ်စစ်တက်မှတ်တင်တယ်လို့လည်းထောက်ပြမှုတွေလည်းရှိပါတယ်ဒီအကြောင်းပြေစုံကိုမဆုမွန်ကတင်ပြထားပါတယ်ရှင
်ပြည်ပနိုင်ငံတွေကိုတင်းနှန်းဆွေးနွေးပွဲအစည်းအဝေးစာတမ်းဖတ်ပွဲညီလာခံဖိုရမ်နဲ့ချစ်ချည်ရေးလေးလာရေးခီးစဉ်တွေကိုဘိုင်းနိုင်အမည်တက်ပြီးဖိတ်ကြားလာတာတွေနဲ့ပတ်သက်ပြီးပြည်ပကိုဆင်လွတ်မဲ့ကိစ္စတွေကိုပညာရေးဝန်ကြီးဌာနအစိုးရပညာဦးစီးဌာနလက်အောက်ခံပညာရေးဝန်ကြီးချုပ်ကနေစနစ်တကျကြက်မှတ်ဆောင်ရွက်ရန်ဆိုပြီးအစိုးရပညာဦးစီးဌာနညွှန်ကြားမှုချုပ်ဒေါက်တာသိန်းဝင်းကပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလ14ရက်နေ့ရက်စွဲနဲ့အစိုးရပညာဦးစီးဌာနတွေကိုအကြောင်းကြားစာပေးပို့ခဲ့ပါတယ်လာမယ့် January 1ရက်နေ့2018ခုနှစ်ကနေစပြီးအမြင့်တက်ပိုင်းနေနဲ့ဖိတ်ကြားလာတဲ့ခီးစဉ်တွေကိုပညာရေးဝန်ကြီးဌာနဝန်ကြီးရုံးကခွင့်မပြုတော့ဘူးဆိုပြီးပညာရေးဝန်ကြီးဌာနလက်အောက်မှာရှိတဲ့ပြည်နယ်နဲ့တိုင်းတွေကတက္ကသိုလ်ဒီဂရီကောလိပ်ကျောင်းတွေကပါမောက္ခချုပ်ကျောင်းဝန်ကြီးတွေနဲ့ညွှန်ကြားမှုချုပ်တွေကိုအကြောင်းကြားစာပေးပို့တာဖြစ်ပါတယ်ဒီလိုမျိုးတားဆီးပိတ်ပင်နဲ့ညွှန်ကြားချက်အပေါ်ပြင်းထန်စွာကန့်ကွက်ကြောင်းတက္ကသိုလ်ဆရာဆရာမများအသင်းကသဘောထားထုတ်ပြန်ခဲ့ပါတယ်ပြည်သူကရွေးချယ်လိုက်တဲ့အရသာအစိုးရလက်ထက်ပညာရေးဝန်ထမ်းတွေ၊ကျောင်းဆရာဆရာမတွေရဲ့တင်ကြားတင်ယူလိုစိတ်နဲ့ပညာရေးအဆင့်တန်းမြင့်တရေးအတွက်လေ့လာမှုတွေနဲ့ပတ်သက်လို့ဒီညွှန်ကြားချက်ကအထောက်အကူမပြုတဲ့အတွက်ချင်းချက်မရှိပြန်လည်ရုပ်သိမ်းပေးဖို့နဲ့ပညာရေးဆိုင်ရာပြပခီးစဉ်တွေကိုဝန်ကြီးဌာနဘက်ကကူညီဆောင်ရွက်ပေးဖို့အလေးနဲ့တောင်းဆိုကြောင်းလည်းထုတ်ပြန်ခဲ့တာပါအခုလိုမျိုးပိတ်ပင်တားဆီးလိုက်ခြင်းအပြင်ပညာရေးဝန်ထမ်းတွေရဲ့နိုင်ငံတကာပညာရေးစနစ်တွေတင်ကြားသိယူမှုတွေနဲ့လေ့လာနိုင်ခွင့်တွေဆုံးရှုံးသွားနိုင်တယ်လို့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ရဲ့အဖွဲ့ဝင်မူဝါဒရေးရာသုတေသနမှုမတူတူမှာကပြောပါတယ
်အခုတော့အစိုးရပညာဦးစီးဌာနပေါ့နော်ထုတ်လိုက်တာပေါ့နော်အခုဒီတရားဝင်စာတော့လေဒီတရားဝင်စာမထုတ်ခင်ခရေကလည်းဒီပြဿနာကဒီကိစ္စကသူတို့ဒီဦးစီးဌာနတို့သူတို့ဒီပညာရေးဌာနတွေဆရာကြီးဓာတ်ထဲမှာအဲ့လိုအဲ့တရားမှုကရှိနေတာပေါ့နော်အဲ့လိုခွင့်လင်းပြောရင်တော့ဒီလိုရက်သားဆိုတာလက်ထက်မှာဒါမျိုးရှိနေသေးတာပေါ့အမတို့တော်တော်လေးစိတ်ကြက်တဲ့အံမဲအံဟောတာပေါ့နော်အဲ့တော့ဟိုအဓိကဒီကိစ္စတွေကဆရာတွေရဲ့ဒီလိလာတင်ရင်မှုလေပုံညီတာရောသူတို့ရဲ့လိလာတင်ရင်မှုလေပို့ပြီးအခွင့်အလမ်းပေးတဲ့ကိစ္စတွေဖြစ်တဲ့ခါကျတော့လေဒီပညာရေးဌာနရဲ့တကယ်ဆိုဖိတ်ခေါ်တဲ့ဖွဲ့စည်းနဲ့တော့ပူးပေါင်းဆောင်ရွက်ပေးတယ်ပို့ပြီးဖိတ်ခေါ်နိုင်အောင်လုပ်ပါတော့လေဒါတွေကတော့ဟိုဖိတ်ခေါ်မဲ့ဖွဲ့စည်းတွေကိုလည်းတော်တော်ဟိုချင်းချောက်အကြာပေါ့နော်အဲ့လိုမျိုးမှတော့ထင်တယ်အဲ့တော့ချုပ်ပြီးတော့ဒါလုံးဝမရှိသင့်တော့တဲ့ဆရာထမ်းချက်ပညာချက်တွေဖြစ်တယ်ပေါ့နော်ဒါမျိုးတွေကလုံးဝမလုပ်သင့်တော့ဘူးပေါ့နော
်ဒါပေမဲ့လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ဒုက္ခဥတုတကတော့အခုလိုပညာရေးဝန်ကြီးဌာနဘက်ကစစ်စစ်ကြက်မှတ်မှုပေါ်ကြိုးစားလက်ခံပါတယ်ဒါမှသာအခွင့်အရေးတွေဘက်ကလူရွေးခေါ်ယူမှုတွေနဲ့အခွင့်အရေးတလွဲတုံးချမှုတွေကိုစစ်စစ်နိုင်တယ်လို့ဥတုတကဆိုပါတယ်
တချို့နိုင်ငံသားအဖွဲ့အစည်းတွေလည်းဝန်ကြီးဌာနကိုကြော်ပြီးတော့သူတို့နဲ့ဟိုပါပေါ့နော်ရှင်မင်းကြီးဆွဲရှိတဲ့ပုံစံတွေကိုဖိတ်လိုက်တယ်ဗျာဖိတ်လိုက်တော့အဲ့ပုံစံမပါမနေရဆိုပြီးတော့ဝန်ကြီးဌာနကိုအကြက်ကြိုင်တာမျိုးတွေလည်းကျွန်တော်တို့တွေ့ရပါတယ်အခုကလည်းလူပုဂ္ဂိုလ်တချို့ပေါ့နော်တစုကဒီလိုမျိုးသူတို့ကိုကြိုးစားပြီးတော့နိုင်ငံသားခရီးစဉ်တွေကိုအတုံးချနေတဲ့အတွက်ဝန်ကြီးဌာနအနေနဲ့ဒါစစ်စစ်ဆောင်ရွက်တာမှန်တယ်လို့ကျွန်တော်တို့ဒီစာမှန်ကန်တယ်လို့ကျွန်တော်ကသုံးသပ်တာပါခင်ဗျာ
ပညာရေးဝန်ကြီးဌာနကဒီလိုအမြင့်တက်လူရွေးချယ်ခေါ်ယူမှုတွေကိုတားဆီးနေအစားပညာရေးဆိုင်ရာနိုင်ငံတကာအဖွဲ့အစည်းတွေပညာရှင်တွေနဲ့ဝန်ကြီးဌာနပူးပေါင်းပြီးပညာရေးဝန်ထမ်းတွေဆရာဆရာမတွေအရေးချင်းအရေးတွေပြည့်မီလာအောင်ဆောင်ရွက်ပေးတင်ပါတယ်လို့မတ်တူတူမှာကတော့အကြံပြုပါတယ
်အခုအစိုးရပညာရေးဌာနတာဝန်ရှိတွေတော့ပို့တော့ချိတ်ဆက်ပြီးတော့ကိုလူတွေနိုင်ငံသားတွေမှာပေါ့နော်လေးလာရေးပဲဖြစ်ဖြစ်စီမနာပဲဖြစ် workshop ပဲဖြစ်တင်နာပဲဖြစ်အဲ့ဒါတွေဟိုဟာအများကြီးလုပ်ရင်ဒီထက်အများကြီးခွင့်လန်းရှိအဲ့လိုပဲပေါ့အဲ့လိုဘိုင်းနေနဲ့ဖိတ်တဲ့သူတွေအခွင့်လန်းရတယ်လို့ပဲတခြားသူတွေရဲ့အခွင့်လန်းတွေပညာရေးဝန်ကြီးဌာနအနေနဲ့မှာအစိုးရဆိုလို့ရှိရင်ပို့ပြီးတော့လုပ်ပိုင်ခွင့်နဲ့ဒီတရားဝင်မှုနဲ့ဟိုဗျနိုင်ငံတကာဖြည့်ဆက်မှုတွေမှာပို့တော်မှ legitimacy ရှိသေးတယ်လေအဲ့လိုဟာတွေကိုအကူအညီပေးချင်တဲ့အဖွဲ့အစည်းတွေနဲ့လေပို့ပြီးတော့အပူပေါင်းဆောင်ရွက်သွားရင်လည်းအစိုးရကဥဆောင်ပြီးတော့လေဒီအခွင့်လန်းမျိုးရှာလို့ရပါတယ်မှတ်ချင်တာ
နိုင်ငံရဲ့အနာဂတ်ပညာရေးစင်တန်းမြန်မာရေးအတွက်အပြီးညွှန်ကြားချက်ကဘလို့နည်းနဲ့မှအထောက်အကူမပြုပါကြောင်းပညာရေးလောကမှာတော့ကန့်ကွက်မှုတွေနဲ့ဝေဖန်နေကြကြောင်းပါရှင်